မြန်မာနိုင်ငံမှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်တည်ထောင်ရေးအတွက်လက်ရှိ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရမဖြစ်နိုင်တဲ့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စုဖွဲ့ထားတဲ့ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကနေကြီးမှုပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအသစ်ရေးဆွဲဖို့လိုမယ်လို့တိုင်းရင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာ3ရက်ကြာကျင်းပခဲ့တဲ့တိုင်းရင်းသားလူမျိုးများညီလာခံကနေဖွဲ့စည်းပုံအခြေခံဥပဒေအသစ်ရေးဆွဲရေးအပါအဝင်အချက်ဆက်ချက်ကိုအတီးပြုဆုံးဖြတ်ခဲ့ကြပါတယ်အခုဆုံးဖြတ်ချက်ကိုတော့ညီလာခံတက်ရောက်ခဲ့တဲ့ပြည်တွင်းတိုင်းရင်းသားနိုင်ငံရေးပါတီတွေအနေနဲ့လည်းသဘောတူလက်ခံတယ်လို့ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ UNFC ခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်အပြည့်အစုံကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတော်ကိုနိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါ UNFC ကညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကနေကြီးမှုပြီးတော့တိုင်းရင်းသားလူမျိုးများညီလာခံတက်ရောက်ကိုထိုင်းနိုင်ငံမှာကျင်းပခဲ့ပါတယ်ဇူလိုင်လ29ရက်နေ့ကလည်းစပြီး31ရက်နေ့ထိကျင်းပခဲ့တဲ့ညီလာခံကနေစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်တည်ဆောက်ရေးကိစ္စအရပါဝင်အချက်ဆက်ချက်ကိုဆုံးဖြတ်ချက်ချနိုင်ခဲ့တယ်လို့ UNFC ရဲ့ Private တွင်းမှုဘူမူကြီးခေါကာက VOA ကိုခုလိုပြောပါတယ်
ဖဲကူလို့ရှိတယ်ခင်ဗျာတော်တော်လည်းအရေးကြီးကြီးလေးပြောရင်တော့ကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုစနစ်နဲ့တိုင်းပြည်ကိုထူထောင်မယ်ဆိုတဲ့ဟာတော့အားလုံးသဘောတူသုံးပြနိုင်တဲ့ကိစ္စတစ်ခုပါဗျာနောက်ထူးခြားခြားတစ်ခုကတော့2008ဖွဲ့စည်းပုံအခြေခံဥပဒေဟာဖက်ဒရယ်ပြည်ထောင်စုတည်ဆောက်လို့မရနိုင်ဘူးဒါကြောင့်သူ့ပြင်လက်ထက်မယ်ပေါ့ဒါကြောင့်ဒီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ကဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေသတောင်းအစ်စ်ထမရေးဆွဲဖို့လိုမယ်ပေါ့ဒါကြောင့်အားလုံးသဘောတူတွင်းပြင်အားစုတွေပေါင်းတော့ရေးဆွဲကြမှာပေါ့အဲ့ဒါနံပါတ်1ပေါ့နော်ဒီနံပါတ်3ကတော့ကျွန်တော်တို့အမျိုးသားတန်းလူရေးကိုလက်ခံမယ်ဆိုရင်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်တဲ့နေရာမှာလွယ်ကူအောင်ပမာတိုင်းသားလူမျိုးကလည်းတစ်မျိုးဖြစ်နေတော့ပမာတိုင်းသားလူမျိုးတွေကိုကိုယ်စားပြုမဲ့မျိုးသားပြည်နယ်တစ်ခုထူထောင်ဖို့ဆိုတာဒီမိုကရေစီအားစုတွေကသဘောတူလက်ခံဆုံးဖြတ်သွားတယ်ခင်ဗျာ
တိုင်းသားလူမျိုးများညီလက်ခံကနေချမှတ်ခဲ့တဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့မွန်းလွဲပိုင်းလောက်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်တိုင်းသားလူမျိုးများညီလက်ခံကနေ2008ဖွဲ့စည်းပုံပြင်ဆင်ရေးမှာအခက်တွေ့နေတဲ့အခြေအနေတွေကြောင့်အစ်စ်ပြန်လည်ရွေးဆွဲပြီးလူထုကိုချပြတဲ့နီလန်းရှာသွားမယ်ဆိုပြီးဆုံးဖြတ်ထားတယ်လို့ဘူမူကြီးခေါင်းကကအခုလိုပြောပါတယ်
။ပြင်ဆင်ဖို့မလိုရင်အစ်စ်ရေးမယ်လေ။ဒါကြောင့်ကျွန်တော်တို့ဆုံးဖြတ်ချက်မှာအစ်စ်ရေးဖို့သာပါတယ်။အစ်စ်ရေးတာပိုလွယ်မယ်ဆိုတော့ကျွန်တော်တို့မပြည့်သူအားလုံးပေါ့တိုင်းသားအားလုံးပြည်သူအားလုံးစိတ်နဲ့သက်သက်ပုံစံပေါ့ကျွန်တော်တို့အစ်စ်ရေးမှာပေါ့အစ်စ်ရေးတဲ့ခါကိုတိုင်းပြည်ကိုတင်ပြမှာပေါ့အဲကြိုက်လားကောင်းလားတိုင်းပြည်ကမြန်မာလားဒီပုံစံကကောင်းတယ်ကောင်းတယ်ကြိုက်တယ်ဆိုရင်ဒါကကျွန်တော်တို့တရားဝင်လမ်းကြောင်းဖြစ်အောင်လုပ်ရမှာပေါ့ဗျာသဘောထားရှုပ်ကြောင်းလိုက်ရင်တော့ကျွန်တော်တို့ကစိတ်ရေးတဲ့ခါကိုလည်းတရားဝင်မှုပြုလုပ်နိုင်တဲ့လမ်းသာရှိပါတယ်ခင်ဗျာ
ဒီညီလာခံကို UNA ခေါ်ညီညွတ်တော်တိုင်းဒေသမဟာမိတ်အဖွဲ့ဝင်များဖြစ်တဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ်၊ဇူမီဒီမိုကရေစီဖွဲ့ချုပ်၊ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်နဲ့မွန်ဒီမိုကရေစီပါတီစတဲ့ပါတီကိုယ်စားလှယ်တွေတက်ရောက်လာကြသလို2020ရွေးကောက်ပွဲဝင်ပြည်တွင်းတိုင်းဒေသနိုင်ငံရေးပါတီများနဲ့စုဖွဲ့ထားတဲ့ညီနောင်တိုင်းဒေသများပါတီဖက်ဒရေးရှင်းကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ပါတယ်။ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဆုံးဖြတ်ချက်ချရမှာပြည်တွင်းတိုင်းဒေသနိုင်ငံရေးပါတီတွေဟာတိုင်းဒေသလက်နက်ကိုင်ဖွဲ့တင်တဲ့အမြင်သဘောထားတူညီနေတယ်လို့လည်းပူမှုကြီးခေါက်ကာကပြောပါတယ
်။ပြည်တွင်းအားစုတွေနဲ့ပြည်မှာရှိတဲ့ကျွန်တော်တို့တော်လှန်ရေးဖွဲ့စည်းတွေတွေ့ကြတယ်ဆိုတာကကျွန်တော်တို့လက်ရှိပေါ်နေတဲ့ငင်းကြရေးလုပ်ငန်းတွေရဲ့ကျိုးဆက်တစ်ခုဖြစ်တယ်လို့လည်းပြောနိုင်တယ်။နောက်ပြီးတော့နိုင်ငံဆွေးနွေးတဲ့နေရာမှာလည်း2008ဖွဲ့စည်းပုံတို့လိုဘယ်လိုသဘောထားမလဲ။အဲ့ဒါကျွန်တော်တို့ကအစဉ်ရောပြောင်းအမြင်တူပါတယ်။ဖွဲ့စည်းပြည်ထောင်စုဆက်လက်ရောက်သွားမယ်ဆိုတာလည်းအမြင်တူပါတယ်။
UNFC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအနေနဲ့ဒီညီလာခံကနေချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုဆက်လက်အကောင်အထည်ဖော်သွားမှာဖြစ်ပြီးဒီအုတ်ကုတ်လကုန်လမှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့တွေ့ဆုံမှုမှာတော့တင်ပြဖို့ရှိတယ်လို့လည်းဘူမူကြီးခေါက်ကာကပြောပါတယ်။လက်ရှိအနေအထားအရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီအနေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အပြစ်ခံရစေးရေးနဲ့ငြိမ်းချမ်းရေးသဘောတူညီမှုရရှိဖို့တွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်နေပေမဲ့လည်းမြန်မာတပ်မတော်နဲ့ KIO ခေါ်ကချင်လွတ်လပ်ရေးဖွဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ခေါ် SSPP SSA တောင်ပိုင်းရှမ်းပြည်တပ်မတော်ခေါ် RCSS SSA မုံမြင့်တပ်ပါတီကအောက်ခြေဒေသခံတပ်ဖွဲ့တွေနဲ့လည်းစစ်ရေးသင်းမှမှုတွေဖြစ်ပွားနေပါတယ်။အခုလိုဖြစ်ပွားတဲ့စစ်ရေးသင်းမှမှုတွေဟာနှစ်ဖက်ကြားနိုင်ငံရေးအရတွေ့ဆုံဆွေးနွေးမှုလှုပ်ဆောင်နိုင်ရင်ပြည်လည်သွားမယ်လို့လည်းဘူမူကြီးခေါက်ကာကပြောပါတယ်။ဒီတိုင်းဒေသလူမျိုးများညီလာခံကို UNFC ခေါ်ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တွေပါဝင်နိုင်ငံတကာရောက်တိုင်းဒေသဖွဲ့စည်းကကုစလဲတွေအသက်သိပညာရှင်များနဲ့တိုင်းဒေသရေးတက်ကြွလှုပ်ရှားသူကုစလဲစုစုပေါင်း122ဦးတက်ရောက်ခဲ့ပါတယ်။ဒါ့အပြင်တင်းညီလာခံကိုဝှပြည်သွေးစည်းညီညွတ်ရေးပါတီ UWSP မိုင်းလာခြေဆိုင်အမျိုးသားဒီမိုကရက်တစ်တပ်ပေါင်းစု MDAA မြန်မာမျိုးရဒီမိုကရေစီမဟာမိတ်တပ်မတော် MNDAA အဖွဲ့တို့ကလည်းလှိမ့်လာသူအဖြစ်တက်ရောက်ခဲ့ပါတယ်ခင်ဗျာ